မြန်မာစစ်တပ်ကဆန္ဒပြသူတွေအပေါ်ဖြိုခွင်းတဲ့လှုပ်ရက်ဟာလက်ခံနိုင်စရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတင်းနယ်လာနေ့မှာပြောဆိုလိုက်ပြီးနိုင်ငံတွင်းမှာအကြမ်းဖက်မှုတွေရပ်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ
် The Myanmar military's refusal to respect the inalienable rights of the Burmese people and to defend
မြန်မာလူထုရဲ့မိုးရွာပါအခွင့်အရေးကိုလေးစားဖို့နဲ့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုကာကွယ်ပေးဖို့ကိုပါမြန်မာစစ်တပ်ကညှင်းပယ်ထားတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်မြန်မာပြည်သူတွေရဲ့မိုးရွာပါအခွင့်အရေးကိုလေးစားဖို့နဲ့လူထုရဲ့အခြေခံခံစားခွင့်တွေကိုကာကွယ်ပေးရေးကိုမြန်မာစစ်တပ်ကညှင်းဆန့်ထားတာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံကနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနမှရှင်းပါခဲ့တဲ့အခမ်းအနားတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်စစ်တပ်ဆိုတာဟာပြည်သူကိုအလို့အကျွေးပြုဖို့သာဖြစ်ပြီးတခြားကိစ္စတွေလုပ်စရာမရှိဘူးဒါကြောင့်မြန်မာစစ်တပ်အနေနဲ့ရေရှည်ခမ်းမဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ရေးအတွက်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါအာဆီယံဟာအဓိကကျတဲ့အခမ်းကဏ္ဍဒါမှမဟုတ်လေအဓိကကျတဲ့အခန့်ကန္တာကနေပါဝင်ဆောင်ရွက်နိုင်ကြောင်းမြမကိစ္စပြေလည်ရေးဆောင်ရွက်ဖို့အာဆီယံအဖွဲ့ကြီးကိုဆက်လက်အပေးထောက်ခံကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကပြောဆိုခဲ့ပါတယ်ရှင်